စ္စရေးအုပ်ချုပ်တဲ့ပါလက်စတိုင်းဒေသမှာအစ္စရေးဘက်ကအခြေချနေထိုင်မှုတိုးချဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းဖော်ပြတဲ့ကြေညာချက်တစ်စောင်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတင်းနှလာနေမှာတင်ညင်တညွတ်တဲ့အတည်ပြုလိုက်ကြပါတယ်အခြေချနေထိုင်တာကိုတိုးချဲ့ပြီးတော့လက်ရှိဒေသ၉ခုကိုလည်းတရားဝင်အတည်ပြုဖို့အစ္စရေးဘက်ကအရင်အပတ်ကကြေညာခဲ့တဲ့အပေါ်အလေးအနက်စိုးရိမ်ကြောင်းနဲ့စိတ်ပြက်ဖွယ်လို့ရအဖြစ်အမေရိကန်အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကဥက္ကဋ္ဌကြေညာချက်အဖြစ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။တဟာပြီးခဲ့တဲ့6နှစ်ကျော်အတွင်းပထမဆုံးအကြိမ်အဖြစ်ပါလက်စတိုင်းဒေသမှာအစ္စရေးဘက်ကအခြေချနေထိုင်တာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကကြေညာချက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်ဟာကုလသမဂ္ဂမှာမဟာမိတ်အစ္စရေးကိုဗီတိုအာဏာသုံးပြီးတော့ကာကွယ်လေးရှိပေမဲ့လို့အခုခါမှတော့အစ္စရေးကိုဝေဖန်တဲ့ကုလလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုအမေရိကန်ကထောက်ခံပေးကြတာလည်းဖြစ်ပါတယ်။ပါလက်စတိုင်းဘက်ကတင်းနှလာနေကလုံခြုံရေးကောင်စီမှမဲခွဲပြီးတော့ဆုံးဖြတ်ချက်ချနိုင်ဖို့အစောပိုင်းမှာကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့လည်းမဲခွဲဆုံးဖြတ်မဲဆိုရင်တော့ယူကရိန်းစစ်ပွဲကိုနိုင်ငံတကာကအာရုံစိုက်ဖို့လိုလာတဲ့အမေရိကန်အစိုးရအနေနဲ့ဗီတိုအာဏာသုံးပြီးတော့ဟန်တာမဲ့အလားအလာလည်းရှိနေပါတယ်။